ဘင်းနနေငါမှာစက်တင်ဘာလ17ရက်ကနေ23ရက်နေ့ထိကျင်းပခဲ့တဲ့ကမ္ဘာစီးပွားရေးညီလာခံ World Economic Forum ASEAN မှာမဲခေါင်မြစ်ဝမ်း၅နိုင်ငံကခေါင်းဆောင်တွေနဲ့အတူပူးတွဲပြုလုပ်တဲ့ဆွေးနွေးပွဲအတွင်းမြန်မာနိုင်ငံရဲ့အဓိကပြပပုံကုန်ဖြစ်တဲ့ဆန်ကိုဘလောက်ထိတင်ပို့ရောင်းချနေတယ်ဆိုတာနဲ့ဒေသရင်းကဆန်အဓိကထွက်တဲ့တိုင်းပြည်တွေနဲ့နိုင်ရှင်ရင်မြန်မာနိုင်ငံရဲ့အခြေအနေဘယ်အဆင့်မှာရှိနေတယ်ဆိုတာတွေကိုနိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်တောင်ဆန်းစုကြည်ကအထက်သွင်းဆွေးနွေးသွားခဲ့တာပါ
We are rice exporting countries. At one time, Myanmar was a rice bowl of the world. And then, of course, our place was taken by Thailand. And then Vietnam
came. Myanmar နိုင်ငံဟာဆန်ကိုအဓိကတင်ပို့တဲ့နိုင်ငံဖြစ်ပါတယ်။တချိန်ကဆိုရင်မြန်မာနိုင်ငံဟာကမ္ဘာစပကြီးလိုတောင်တင်စားပြီးအခေါ်ခံခဲ့ရတာပါ။အဲ့ဒီနောက်မှာမြန်မာနိုင်ငံရဲ့နေရာကိုထိုင်းကယူသွားပြီးနောက်ပိုင်းမှာ Vietnam နိုင်ငံလည်းပါလာပါတယ်။ဒါပေမဲ့အဲ့ဒီလိုတခြားနိုင်ငံတွေကဆန်အများဆုံးတင်ပို့တဲ့သူတွေအဖြစ်နဲ့ရှိနေကြပါပဲ။ကျမတို့နိုင်ငံကတော့မနှစ်ကမှအရင်စစ်မဖြစ်ခင်ကာလကရှိခဲ့တဲ့ဆန်တင်ပို့မှုနှုန်းပမာဏကိုပြန်ပြီးရခဲ့တာပါ။ဒီလိုဆန်တင်ပို့မှုမြန်မာလာခြင်းကဗီယက်နမ်တို့ထိုင်းတို့ကိုမထိခိုက်ပါဘူး။ကမ္ဘာဆန်ဈေးကွက်မှာမြန်မာနိုင်ငံကပြန်ပြီးနေရာရလာနေခြင်းကထိုင်းတို့ဗီယက်နမ်တို့ရဲ့ဈေးကွက်တွေကျင်းမြောင်းတော့တာမျိုးမဟုတ်ပါဘူး။ဒါကြောင့်ပြောင်းလဲနေတဲ့ကမ္ဘာဈေးကွက်အခြေအနေရကျမတို့အနေနဲ့ပြိုင်ဆိုင်မှုကိုကြောက်နေစရာမလိုပါဘူး။ကျမတို့ဟာတူညီတဲ့ဆန်တမျိုးတည်းကိုလည်းထုတ်စရာမလိုပါဘူး။ကျမတို့စီကဆန်ဝယ်တဲ့သူတွေဟာထိုင်းနဲ့ဗီယက်နမ်နိုင်ငံတို့ကဝယ်တဲ့သူတွေနဲ့ကွဲပြားပါတယ်။ကျမတို့နိုင်ငံရဲ့ဆန်တင်ပို့မှုမြင့်တက်လာတာကိုလည်းထိုင်းနဲ့ဗီယက်နမ်တို့ကစိုးရင်ကြမယ်မထင်ပါဘူး
။ပြီးခဲ့တဲ့နှစ်အတွင်းမြန်မာနိုင်ငံရဲ့ဆန်တင်ပို့မှုဟာဆန်ငင်ချိုးပြီးမြင့်တက်ခဲ့တယ်လို့အစိုးရကထုတ်ပြန်တဲ့စည်းစရာတွေမှာဖော်ပြထားပါတယ်။မြန်မာနိုင်ငံကထွက်တဲ့ဆန်အများစုဖြစ်တဲ့80ရာခိုင်နှုန်းလောက်ကိုတရုတ်နိုင်ငံကိုတင်ပို့နေတာဖြစ်ပြီးအခုချိန်ထိတရားမဝင်မှောင်ခိုလမ်းကနေတင်သွင်းနေရဆဲဖြစ်တာကြောင့်မြန်မာပြည်ဘက်ကနှစ်နာမှုတွေအများပြားရှိနေကြောင်းမြန်မာနိုင်ငံဆန်စပါးအတင်းကျုပ်ဒုတိယဥက္ကဋ္ဌဒေါက်တာဆိုးထွန်းကပြောပါတယ်
သူအဓိကကျွန်တော်တို့ရဲ့ဈေးကွက်ကဟိုဖြစ်နေတယ်တရုတ်နိုင်ငံဖြစ်နေတယ်ဒီနေရာကျတော့သူကတရုတ်နိုင်ငံကိုအားကျွေးနေတယ်ကျွန်တော်တို့ဈေးကွက်60ခုနဲ့ဆရာတိကြီးကတော့ဒီလိုအကြီးကြီးကတော့ရှိတယ်ဒီမှာပေါ့နော်ကျန်တဲ့ဒီဟာလေဆက်တူတယ်နော်အာဖရိကကိုကအရင်တော့ကစင်ရတဲ့ကတည်းကတည်းကရောက်နေပါတယ်အောက်ကလေးဆက်မှာတော့ပမာဏလုံးတင်တာတရုတ်ပြည်နဲ့ကျွန်တော်ကျေနပ်ရန်ဆောက်ရအောင်ဆိုတာရှင်းပြီးတင်တကယ်လုံးတင်တဲ့ဟာကိုကျွန်တော်လျှောက်ဆိုးဖို့ဆူနေတော့တာဆိုတော့လက်တွေ့ကြလို့တင်တာတရုတ်ပြည်နဲ့ကျွန်တော်ဒီလိုဆွေးနွေးလို့တာ
တရုတ်မြန်မာနယ်စပ်မူဆင်မြို့ကဆန်ကုန်သည်များအသင်းကဦးမင်းသိန်းကလည်းမြန်မာပြည်ကတရုတ်နိုင်ငံကိုတင်ပို့သည်များဆန်အားလုံးဟာတရားမဝင်နိလနဲ့သွားနေကြောင်းပြောပါတယ
်ဒီလိုပြကျွန်တော်တို့တရုတ်ကျွန်မမာတရုတ်နယ်စပ်ကသွားတဲ့ဆန်တော့တရုတ်နိုင်ငံကနေတရားဝင်ခွင့်မပြုဘူးကျွန်တော်တို့ရှိတယ်ကျွန်တော်ကခိုးသွားနေတဲ့ပုံစံပေါ့ဗျာနော
်ဟုတ်ကဲ
့ခိုးသွားနေတဲ့ပုံစံဆိုတော့ကျွန်တော်တို့ကတပိုင်းချုံတာပေါ့ဗျာတို့တို့ပြင်မှာကျော်တို့ဖမ်းနေတဲ့ဆန်ကဖမ်းတယ်ကျွန်တော်တို့လက်ပေးကြတဲ့ဆန်ကလက်ပေးတယ်အဲ့လိုဟာရရှိရတယ်ကျွန်တော်တို့ရှင်းတာတော့တရုတ်နဲ့ကျွန်တော်ပမာစီးပွားရေးလို့ပါကျွန်တော်ကတပိုင်းချုံတာပေါ့တို့ကတပိုင်းအတိုင်းထားတဲ့သဘောရှိတယ်နောက်တစ်ခါဗီဒီယိုသွားခြင်းအားဖြင့်လည်းကျွန်တော်တို့ကနေပြီးတော့ကောင်းလိုက်မကောင်းလိုက်လို့ဆိုရှိသွားရတယ်အဲ့လိုဖြစ်နေတာခင်ဗျာဒါပေမဲ့တရုတ်မြန်မာတရုတ်ရဇက်ကသွားခြင်းအားဖြင့်တော့ကျွန်တော်တို့အတွက်တော့ဟိုနည်းကျိုးရှိပါလေဒီမှာဖြည့်ရသွားတာဆိုရင်ကျွန်တော်တို့အတွက်ပေါ့လေဒါလို့ဆိုတော့ဘာလို့လဲဆိုတော့နယ်သမားတွေကနယ်မှာရှိတဲ့နယ်သမားအစားကျွန်တော်တို့မျိုးဆက်ကိုစာပို့လို့ရပါတယ်အဲ့တော့ဒီဘက်ကအပြေးကားလေးတွေလုပ်လို့ရပါတယ်အိုဘာစီးကျွန်တော်တို့ဥစားရှိသွားတဲ့လူဆိုတော့ဒါအင်အားကြီးတဲ့လူတော့ပဲအင်အားကြီးတဲ့ကုမ္ပဏီချို့တော့ပဲလုပ်နိုင်တာဆိုတော့မြန်မာနိုင်ငံကနေတရုတ်နယ်သမားကိုသွားတဲ့ကျွန်တော်တို့စာသတ်တည်ပို့မှုကတော့ကျွန်တော်မဆုံးလို့ပေါ့နော်ခင်ဗျာဟုတ်ကဲ့
အဲ့တော့တကယ်လို့များပေါ့နော်အခုလိုမျိုးမှောင်ခိုနည်းနဲ့မဟုတ်ဘဲနဲ့ဒီတရားဝင်မြန်မာဆန်တွေပေါ့နော်ဟိုစောစောကကျွန်တော်ပြောသလိုဟိုဟိုပေါ့အစိုးရအနေပြီးတော့ MOU လက်မှတ်ထိုးပြီးတရုတ်နဲ့မြန်မာကြားထဲမှာ G2G ပေါ့အစိုးရချင်းနားလည်မှုရယူပြီးတော့ဒီဟိုပေါ့မြန်မာပြည်ကတင်ပို့တဲ့ကုန်စည်တွေကိုတရားဝင်တင်ပို့ခွင့်ရမယ်အထူးသဖြင့်ဆန်ပေါ့နော်တင်ပို့ခွင့်ရမယ်ဆိုရင်အခြေအနေကလက်ရှိတဲ့ပိုကောင်းလာမလားဘယ်လောက်များသိတာမလဲဗျာ
အဒီလိုရှိကြအောင်ဗျာကျွန်တော် MOU ထိုးသွားမယ်ဆိုတော့ကျွန်တော်တို့ဆန်ကျွန်တော်တို့ကျွန်တော်မြန်မာနိုင်ငံဆန်ပြောရရင်တော့85ကျန်ခန့်တော့ကအခြေအနေညံ့ဖြစ်နေပြီပါတယ်ကျွန်တော် MOU ကမှထိုးပြီးမယ်ဒီမယ်ဆိုရင်လည်းအခြေအနေကောင်းတဲ့ဟာပဲဒီလိုယူမှာစင်နာနေတဲ့ဟာ quality နေတာပဲဒီလိုနဲ့အပေါင်းကတောင့်တဲ့ဟာပဲဒီလိုနဲ့ဆိုတော့အခုလို့ကျွန်တော်တို့ပေါင်းဖို့သွားတယ်လို့ဒီလိုဒုံဖြစ်မှာမဟုတ်ဘူး။ဒါအများကြီးထွက်မှာမဟုတ်ဘူး။တကယ်ဆိုရင်တော့အပေါ်ရကြည့်ရမယ်ဆိုရင်တော့ MU လက်မှတ်ထိုးသွားမယ်ဆိုရင်တော့ကောင်းတာပဲ။ဒါပေမဲ့သူတို့ကစံတားရွေးမှာနော်။ကျွန်တော်တို့ဒီလိုဒီလိုပို့နေနေဆက်လာမှတော့လုံးဝလက်ခံမှာမဟုတ်ဘူး
။ကြပန်းကိုသူကဝယ်မှာမဟုတ်တော့ဘူးပေါ့။
ကြပန်းလုံးဝမဝယ်တော့ရေသွင်းနေတဲ့ဟာပဲဝယ်မယ်။ရေသွင်းနေတဲ့ဟာပဲဝယ်မယ်ဆိုအခုတရားသွားလို့ရှိရင်20လောက်ပဲဝယ်မှာ တော့နှစ်ဆယ်ကျော်နားပါပဲဖြစ်မှာပဲဒါဖြစ်လို့ကျွန်တော်မြန်မာနိုင်ငံစားနဲ့ပြည်ပြီးတော့အရေးကြီးတာ quality အနောက်ကြီးမမြင်ဘူးလေ quality မမြင်တဲ့ဆောင်တော့မဝဲဘူးနပုံးမတန့်ဆယ်နာတော့ဘာလို့ရှိသေးလဲသူတို့က quality တိုင်းကိုတားကြည့်မှာ quality တိုင်းကြည့်မှာဆိုရင်အေးဟိုနတန်တေဘုံတားနေသွားမှာပဲဟဲ့ကျွန်တော
်ဆိုတော့ဒီအခြေအနေကိုပေါ့လက်ရှိအခြေအနေတဲ့ကောင်းအောင်လုပ်နိုင်တဲ့အနေအထားရှိသလားဗျာအခုကျွန်တော်တို့ပြောနေကြသလိုမျိုးဟို MOU ထွက်ရင်လည်းနည်းနည်းလေးဟိုပေါ့ဟို quantity ပေါ့နော်အရေးဟိုအရေးအတွက်တင်ပို့မှုကျသွားမယ်ဆိုရင်လည်းဒါကိုယ့်ဘက်ကပြန်နေနိုင်အောင်ပါပဲလေဆိုတော့
ပြန်နေနိုင်မှာဟုတ်ကဲ့မှာ
လက်ရှိအနေအထားတဲ့ပို့ပြီးတော့ကောင်းအောင်ဟိုပေါ့မြန်မာဟိုတောင်သူတွေမြန်မာဆန်ကုန်တွေဘက်ကအတွက်ပို့ပြီးတော့အဆင်ပြေအောင်လုပ်နိုင်တဲ့နည်းလမ်းများရှိသေးလားဗျာ
လုပ်နိုင်တဲ့နည်းလမ်းများဒီလိုကြတပြေကတော့တပ် policy ညပြီးသွားတော့သူ့ကိုလည်းကျွန်တော်တို့မှာလာတဲ့ဆန်တွေတကားတွေမှားမှန်းနဲ့ပြောလို့လည်းမရဘူးဟုတ်လားအဲဒီဘက်ကလည်းလည်းပါပါချော့ပြီးမှလည်းကျွန်တော်တို့ကအဖြစ်ပြေလို့ထင်တာပဲပို့ပြီးတော့ပေါ့လေဒီလက်ရှိကပို့ပြီးတော့အဖြစ်ပြေနေထင်တာပဲဟုတ်လား
ဟုတ်ကဲ
့ဗမာလေးကတော့ပြောပြောမယ်ဂျူမာဒီနာဆိုရကျွန်တော်ရှာဆန်တွေတော့ဝင်တယ်လည်းပါပါချော့ပြီးတာဆိုပြောလို့မရဘူးဒီပေါ်ကြီးကဒီဒီပေါ်ကြီးဒီကဘုံဆက်ထွက်လို့မရဘူ
းဟုတ်ကဲ
့ညာတော့ဒီလက်ကောင်းအဖြစ်ပြေမှာဆိုတော့ကျွန်တော်တို့ကနည်းနည်းဒီမှာစူးစမ်းပြီးလုပ်နေတာပဲဗျဘာမှမဖြစ်လာဘူးလေဒီပါပဲ
ဟုတ်ကဲ့တို့ပေါ့မြမအစိုးရကိုအကြံပေးမယ်ဆိုရင်ရောဒီကိစ္စအဒီအခြေအနေတွေပို့ပြီးတော့လက်ရှိတဲ့တိုးတက်ကောင်းမလောက်အောင်အကြံပေးမယ်ဆိုရင်ရောဘလို့အကြံတွေများပေးနိုင်မလဲဥ
ကျွန်တော်တို့ရိုးစုံကြံပေးခဲ့တယ်ကျွန်တော်တို့ခင်ဗျို့ကဲစီဝါကူတန်းကိုဒီထာနာလို့ကျွန်တော်တို့ကအဖမ်းဆီးပြီးလာနေတယ်အဲကျွန်တော်ဘလို့လောက်ရမလဲဒီကကုန်တွေညစ်နာတော့အဲတော့တရုတ်အစိုးရကိုကျွန်တော်တို့ဒီနိုင်ငံကိုလည်းဖြစ်ပြီးတော့စစ်ကောင်ကြီးကိုလည်းစစ်ကောင်ကြီးနိုင်ပြီးပါတော့ဆိုတော့ကျွန်တော်ဒီအစိုးရကမလုပ်သေးနိုင်ဘူးအဲ့ဒီအချက်ကိုလေဘယ်လိုမှမလုပ်သေးနိုင်ဘူး
ဟုတ်
ကဲ့နောက်တော့ချာမီလမ်းနေတယ်ကျွန်တော်မျိုးစုကြီးတွေမှာတင်ကြတယ်တင်ကြတော့လည်းစစ်ဖြစ်လာကြည့်လို့ရှိဘူးကြောက်ဟိုမှာဟိုမှာဟိုတိုင်းနဲ့ရှိနေမှာပါ